င်္ဂလာပါရှင်။စနေညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီကနေ့မှာတော့ကျမတို့ဒီသမရအစ်အပေါ်မှာလူလူရဲ့မျောလင့်ချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါရစေ။ဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါရစေ။အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်အမတ်တဦးဖြစ်ပါရစေ။အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတဦးလည်းဖြစ်ပါရစေ။နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါရစေ။ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေ၊အီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေ၊ဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများအပြားရှိပါရစေ။ဆိုတော့လိုရင်းတို့ချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါ။ဒီကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌခဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွတ်တော်စီဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်မြှောက်လိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းသစ္စာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီ။ဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြည်ချင်းနေမှာကိုပဲဦးဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုယ်စွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန်ကွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးအချိန်သမရသိရဲ့မိန်ကွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းဂတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။အဲဒါတာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါ။ဒီသမရသိဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိန်ကွန်းထဲမှာပြောသွားခဲ့တဲ့လိုမျိုးကတိပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်တိုင်းပြည်အပေါ်မှာဒီဘလောက်ထိဥဆောင်မှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတော့ကိုဆရာအရင်ဆုံးနည်းနည်းတော့ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအတွက်အားရှိစရာတနည်းဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သင်ကြတယ်မြို့နှင်းသင်ကြတယ်တနည်းဖြင့်ဟိုအကောင့်ဘောက်ကိုမြင်ထားသင်ကြပါတယ်အဲဒီချိန်ထဲမှာဦးဝင်းမြင့်သမ္မတယဦးဝင်းမြင့်ကသူ့ရဲ့မိန်ကွန်းမှာအားလဲပါတယ်နောက်တစ်ခါသတင်းစကား message ဆက်ပါတယ်မိန်ကွန်းဖြစ်တဲ့တွေ့ဒီခါကလည်းဟိုအနာဂတ်တွေ့အားသစ်လောင်းတဲ့တနည်းဖြင့်အဲစာမျက်နှာသစ်လိုဟိုကြောက်မဲ့အလားလားရှိတဲ့သင်စကားတစ်ခုဖြစ်တယ်အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိဒီပြုစရာတွေကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အခြေအနေချင်းခါရကတော့ကျွန်တော်တို့အများကြီးသိမလို့လင်းလို့တော့ဟိုရနိုင်မယ့်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမ္မတတဦးရဲ့လုပ်ပိုင်ခွင့်ဘလောက်ပဲလုံဆောင်စ조사ပစီဟန်တာတာစီတွေကရှိနေမှာဖြစ်တဲ့တွေ့အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမျှော်လင့်တင်ကြဘူးလို့ကျွန်တော်ပထမဆွေးနွေးပါသေးခင်ဗျ
ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါအောင်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှေ့နေတရားဝင်တွေယူခဲ့တယ်လွတ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလည်းဒါသူကပြက်ပြက်တာတာပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်ဆုံးထိန်းချုပ်နိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်အရင်သမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့ပေါ်မှာမျှော်လင့်ချက်ပို့ထားတာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်ဆိုတော့အခုသမရဖြစ်လာချိန်မှာတိုင်းပြည်အတွက်အရင်သမရတွေနဲ့မတူပေါ့နော်ထူးထူးခြားခြားဘာတွေဥဆောင်မှုပေးနိုင်လိမ့်မယ်လို့မျှော်လင့်ပါလေဦးအောင်မိုးစောလည်းဆွေးနွေးပေးပါရှင
်ဟောကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျှော်လင့်တာတစ်အထူးသဖြင့်တော့ဒီမျိုးသားတဘောစီအဖွဲ့ချုပ်ရဲ့ဒီဘူဝါဒတဘောသားအပေါ်မှာပို့ပြီးတော့ပို့ပြီးတော့အဓိကကြရဲလို့ကျွန်တော်အဲ့လိုယူဆပါတယ်ပါကြောင့်လဲဆိုရဲခါကြတော့ပထမကျွန်တော်ထင်တယ်သမရာကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်သမရာကြီးဦးထင်ကျော်ကဒါကဟိုအများကဒါရုပ်သေးသမရာကြီးအဖြစ်တောင်မှအပြောဆိုဆွေးနွေးဝေဖန်တာတွေကိုကျွန်တော်ကြားဝါနေပွဲကျွန်တော်ကြားပါတယ်ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့နော်ဟိုပါပေါ့နော်သူရဲ့ performance ဆိုသူလုံးတိုင်းကိုင်းနိုင်အဲ့ဒီအခြေအနေကနေခွဲထွက်နိုင်ဖို့တော့တိတိကျကျလိုတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ကတခုပေါ့နောက်ဒုတိယတခုကပထမလွတ်တော်တတန်နှစ်နှစ်အတွင်းမှာလွတ်တော်ကိုအကောင်းဆုံးထိန်းချုပ်နိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွတ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့ဟိုလွှမ်းမိုးမှုကိုခံထားတဲ့တဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာကျိန်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေးအိမ်မနိုင်လို့ခွဲခွဲခြားခြား အသေးသေးချာချာကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူညှစ်တင်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဒါရွေးကောက်ပွဲကမ်ပိန်းကာလကတည်းကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဂရီကိုတည်ရှိရအခြေခံအားဖြင့်တော့၃ခုပါပဲနောက်ဟိုတခြားလည်းရှိပါလေဆိုတော့တရားဥပဒေစိုးမိုးရေးလို့ကိစ္စမျိုးနောက်ကပြည်ရင်းငင်းရဲလို့ကိစ္စမျိုးနောက်အခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးဒီအခြေခံဥပဒေပြင်ဆင်ရေးကောခုကငင်းငင်းရေးကိစ္စကတော့ဒီနှစ်နှစ်သုံးနှစ်လောက်အတွင်းမှာပြေအောင်ဖြေရှင်းနိုင်မဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်တပြိုင်နက်တည်းမှာပဲကျွန်တော်တိုင်းပြည်တွင်းကတော့ဒီမိုစီပေါင်းကထွေးချင်းလာတယ်လူလူရဲ့စာဝတ်နေရပို့ပြီးတော့ချက်တဲလာတယ်ဆိုတော့တိုင်းကတော့တမနာတူးနေတယ်ဒီလိအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရဲတင်းတဲ့ကိစ္စကတော့ကျွန်တော်တို့အခြေခံပြည်သူတွေရဲ့စာဝတ်နေရေးပေါ့နော်အဲ့ဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်မယ်ဟုတ်တပြိုင်နက်ထဲမှာပဲကျွန်တော်တို့ပြည်သူတွေကနေရာတကနေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ဟိုကြီးကန့်စာသားအခြေအနေဖြစ်ရတာလေအကြာခဏဖြစ်ရတယ်ဆိုအဲ့လိုအခြေအနေတွေကိုတည်တည်ချာချာသာကင်တွယ်ထိန်းချောင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံတရာပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ဟုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုရှင်သန်လာလိမ့်မယ်ပြန်ပြီးတော့အားကောင်းလာလိမ့်မယ်ကျွန်တော်အဲ့လိုယူဆပါလေဗ
ျဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ကျွန်တော်တို့စီတို့တော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအရင်သမရထက်စာရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်။နောက်ဝေဖန်တဲ့သူတွေလည်းရှိပါတယ်။ဥပမာတချို့ဆိုလို့ရှိရင်ဒါသမရအစ်ဦးဝင်းမြင့်ဟာအတိုင်ပင်ခံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နှိမ့်နိုင်တိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်နောက်ဒီဥပဒေပညာရှင်ရဲရင်ပြတ်သားတဲ့သူသမရဖြစ်တယ်ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာတွေရှိပါတယ်ဒီနောက်ပိုင်းနေမဆွေးနွေးခင်မှာကျမအရင်ဦးဆုံးဒီကျမတို့ရှိမှာဆွေးနွေးဖို့ပြောထားတဲ့သူတွေကလည်းအများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကိုချင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုချင်းလောင်လေလိုင်းပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မေးမြန်းချင်တာရှိတယ်ဆိုလည်းမေးမြန်းလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာတော့ခုအရင်သမရရုပ်တီးတရုပ်လူပဲလို့ကျင်ခါရပြင်မဲ့ခုတက်လာတဲ့တမတမနာတိအကလည်းတခုရုပ်တီးတရုပ်လိုမဖြစ်ဘူးလို့လည်းပြောလို့မရဘူးလို့ကျွန်တော်ယူဆရတယ်။ဘာဖြစ်လို့လဲဆိုတော့ရင်တော့တို့ပေးခဲ့တဲ့ဂတိကိုဘယ်တော့မှတို့တို့အကောင့်ထဲပေါ်ပြီးပြီလေဆိုတာလည်းတို့ချပြဖို့တော့လိုမယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့တမနာတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာပြည်သူတွေအတွက်တော့တရားမှတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလူပဲကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တစ်ခုခုတစုံအဖွဲ့အစည်းတစ်ခုခုရှိနေသလားလို့ဩကျွန်တော်ယူဆရအောင်။ဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံပြီပဲ။တပိုင်းတစားတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ်
။ဟုတ်ကဲ့ပါရှင်။အာကိုချင်းလောင်ကျေးဇူးတင်ပါတယ်။နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းညောင်လေးပင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗာများဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့လက်ရှိကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီနိုင်ငံပါတီကစူးစမ်းပြီးမှယူကြည့်ရတဲ့သမရဆွေးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တာပေါ့အဲ့ဒါပါပဲဖြစ်ကျွန်တော်ဘယ်လိုချင်အောင်ဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီပြည်သူ့ချင်းအုပ်တွေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအတာဖြစ်လာတာလို့ဖြစ်တာလေဗျ။အဲ့ဒါကြံပြည့်ချင်တာကတော့လက်ရှိပြည်သူ့ချင်းအုပ်တွေမှာခဲကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်ပေါ့နော်။ဆိုတော့ဥစ္စာရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြီးကြားထားတာရှိဆိုတော့နိုင်ငံတော်သမရရဲ့လုံခြုံရေးကပုံမှန်အားဖြင့်14ခုရှိတယ်။သမရအနေနဲ့ကောင်းကောင်းအထောက်ချဖို့လိုတယ်။ဒါမှလည်းညာ96ကာဒီခဝေလိုတိုင်းဒေသကြီးပြည်နယ်ရှင်းနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ရဘန်မရှိတဲ့ဆိုတဲ့ကိစ္စရပ်ပြီးဖြည်းဖြည်းလေးအထောက်ချဖို့လိုတယ်ဗျ။အဲ့တော့ကျွန်တော်အနေနဲ့လက်ရှိဖွဲ့စည်းပုံခြေခံဥပဒေကိုမပြေနိုင်သေးတဲ့မြတ်ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေရေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘလို့ထိုးဖောက်ပြီးတော့မှကျွန်တော်သမရရဲ့ကတိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်အနေနဲ့ဒီနေ့ပြောလေနဲ့ဆောင်းလဲဆောင်းကြည့်မယ်။သမရရဲ့နောက်ဆုံးညီတို့စကားမှာဆိုရင်ပြည်သူတွေအနေနဲ့ဘူအောင်ဆောင်ရပြီးလုပ်ရမယ်လို့ပြောတယ်ဗျ။အဲပြည်သူတွေအနေနဲ့ဘူအောင်ဆောင်ရပြီးလုပ်ရမယ်လို့ပြောတဲ့စကားတိုင်း ပြည်သူလူထုရဲ့သဘောထားအခံအနေကိုလည်းနားထောင်ဖို့လိုတယ်လို့အကြံပြုချင်တယ်ဗျ။ဒါပါပဲဖြစ်ဖြစ်ဒီမိုကရေစီဟာပြည်သူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ပြည်သူလူထုကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေတယ်။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူ့ဆောင်ပြီးတော့မှပူးပေါင်းဆောင်ရွက်ပြီးတော့အပြီးမပြည့်ပြန်လဲလှုပ်ဆောင်ပေးဖို့လည်းမျှော်လင့်တယ်ဗျ။အဲ့အတွက
်ဟုတ်ကဲ့ကိုတင်စောဝင်းကျေးဇူးတင်ပါတယ်။ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့တဲ့ဖွဲ့စည်းလက်ရှိဖွဲ့စည်းပုံတွေကနေပြီးတော့မှဘယ်လောက်ထိထိုးဖောက်ပြီးတော့မှဒီထားတဲ့ဂရီဝတ်ဒီတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့အနေနဲ့မျှော်လင့်လဲ
ဟုတ်ကဲ့ကိုတင်စောင်းဝင်းပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့ဒီအပြောင်းလဲဟိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါနောက်ကိုချင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျှော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်တမရဖြစ်လာတဲ့ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မဆိုရင်လည်းပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကြက်အဲတွေအမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံနေရတဲ့အချိန်ပေါ့နော်။ဥပမာအာခရီလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ်။ NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းတွေမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူး။နောက်လူခွင့်ရေးရဆိုလို့ရှိရင်လည်းတရင်သမားတွေဖမ်းဆီးခံရတာဆားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းရဲ့ဘက်ကကျင့်ရမယ်ဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအကြက်တဲတွေရင်ဆိုင်နေရတဲ့အချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရဲမျှော်လင့်ချက်နဲ့ကျွန်တော်တို့ရှိစာရေးထားတဲ့လာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥပဒေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူးဒါပေမဲ့အခုလက်ရှိအနေထားမှာကိုပဲဒီသမရအစ်စ်အနေနဲ့တိတာတင်ရှားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်ဒီထင်သာမြင်သာတကူးကူလုံနိုင်တဲ့အနေအထားရောမရှိဘူးလားရှင်ဒေါက်တာတင်ဆွေနေနဲ့ဆွေးနွေးပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အရေးရာအကြီးကြီးတွေအများကြီးတဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူတဲ့နဲ့လည်းမရဘူးဆိုတော့ဖွဲ့ဘူးနဲ့တဖွဲ့တဲ့နဲ့မရဘူးနောက်တစ်ခါဒီနိုင်ငံကပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလည်တယ်။နောက်တစ်ခါတရားစီရင်ရေးကိစ္စဆရာဟာတွေကတော့ဒါပြည်ထရေးနဲ့ဆိုင်တဲ့ကိစ္စတွေဖြစ်တော့သမတကသိချီဟိုလက်ရှိအခြေအနေကတော့မုံမရှိဘူး။သို့တော့သမတတဦးအနေနဲ့လုံနိုင်ဓာရီတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်။သမတဟာအစိုးရဖွဲ့ရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့အစိုးရအဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရံပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာကြီးအများကြီးရှိပါတယ်အဲ့တော့အဲ့ဒါကိုသမတကကင်တွယ်နိုင်တဲ့အခွင့်အလမ်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါတယ်ဟိုတိတ်ကြီးကြတဲ့ဟိုကြီးမားတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တိုင်းပြည်စီဝါရေးတိုးတက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လည်းသမတတယောက်နဲ့လည်းလုပ်ရတဲ့ကိစ္စမဟုတ်ဘူးတို့တော့လည်းပဲအဂတိလိုက်စားမှုဆိုတာအစိုးရဝန်တန်းခိတ်ဆိုးရနေအောင်ဆုံးတွေပါပါတယ်ဒီကိစ္စတွေကင်တွယ်ဖို့အတွက်တမတကလုံနိုင်စွမ်းရှိတဲ့နယ်လုံတဲ့နယ်လို့ကျွန်တော်မြင်တယ်နောက်တစ်ခါဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြားရေးလည်းပြောကြတယ်ပညာရေးလည်းပြောကြတယ်ဒီကိစ္စတွေတော့တမတတူဟာပိုကောင်းအောင်မှားနေလေမှားအောင်ပြင်ဆင်နိုင်တယ်လူကိုယ်နဲ့လူရွေးတာစပေါ့နော် policy ဘိုင်းကိစ္စအကောင့်ခေပုံဖို့မှုကိစ္စတွေပါသမတကအေးဒီခုတက်လာတယ်သမတဟာဟိုပြင်သင်းတဲ့ဝန်ကြီးဌာနတွေဝန်ကြီးတွေအကုန်လုံးကိုပြင်ရင်တော့ကမြင်သာတဲ့ထုတ်တဲ့ပြောင်းလဲမှုကိုလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဥက္ကမိုးစောဘယ်လိုထင်ပါလဲရှင်ဒါသမရဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတာဟိုကြောင်လေးပြန်လာသူဆွေးနေသောတာရှိတယ်တမရရဲ့ဒုခြေခံဥပဒေထဲမှာတမရရဲ့ဒုပိုင်ခွင့်တွေကိုအပြေအဝဖော်ပြထားတယ်အဲ့ဒါတွေကိုအပြေအဝခံကိုတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်မှုလိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝန်ကြီးဌာနတွေအကုန်လုံးပေါ့ဒီတမရမေကွန်ထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာပဲဝန်ကြီးဌာနရဲ့အကုန်လုံးပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာအဲ့ဝန်ကြီးဌာနတွေအကုန်လုံးရဲ့နေစဉ်လုပ်ငန်းတွေကသမရကြီးကြပ်လို့ရတဲ့ကိစ္စတွေဖြစ်တယ်။သမရကြီးကြပ်နိုင်တဲ့ကိစ္စတွေဖြစ်တယ်။သမရမှာအဲ့ဒီအခွင့်အာဏာရှိတယ်။ကျွန်တော်အဲ့ဒါမျိုးကြိုးဆိုအဲ့ဒီကိစ္စကိုကျွန်တော်ထောက်ပြခြင်းလေ။နောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမြဟိုကြီးကန့်စာသားဖြစ်နေတဲ့ကိစ္စတွေကပြည်ထရေးနဲ့အများကြီးသက်ဆိုင်တယ်။ဆိုပြည်ထရေးဝန်ကြီးဌာနတို့ခါမျိုးသမရကအကောင်းဆုံးဒီဇိုင်းချင်းချင်းကြီးကြပ်ဖို့လိုတယ်။ ဒါတခုပေါ့နော်အဲ့ဒီလိုပဲတရားစီရင်ရေးကိစ္စတွေမှာလည်းပဲအဲခုနလိုရိုင်းတဲ့နေရာတွေအများကြီးပဲအတူကိုယ်တိုင်ဥပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းချက်ချက်ဖြစ်ကြီးကြပ်မယ်ဆိုလို့ရှိရင်တစုံတရာလူလူကတက်တာချောင်ချီမှုရာကောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရဲ့ရင်တွေထဲမှာဟုတ်မျှော်လင့်ချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချက်ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းညာဒီမိုကရေစီပို့ပြီးတော့ပွင့်လင်းပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်လွန်ခဲ့တဲ့နှစ်သက်အတွင်းမှာကြည့်မယ်ဆိုရင်ဒီငိမ့်စုစီလည်းပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရအရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကရှင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချက်နိုင်မှကလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြဖြစ်လာမယ်ဓမ္မစီပါဝကျင်းလို့ကတော့လူလူပါပါလို့ပြောနေရလဲဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝင်ကြီးဌာနတွေတည်တည်ချာချာအလုပ်လုပ်ဖို့ပြည်ထောင်ရေးပါဝင်သမရကတည်တည်ချာချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးရကျွန်တော်တိုင်းပြည်ထဲမှာဒီဓမ္မလူလူပါဝင်မှုကိုညှင့်ပြင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဓမ္မစီကောင်ကိုပြန်ပြီးတော့တည်တည်ချာချာချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်အဲ့ဒီကိစ္စတွေကတမနာလုံးလို့ရတယ်လုံးနိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရတယ်
ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကတမရတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့တမရအလုပ်ကိုတမရကပဲလုပ်စေချင်ပါတယ်တဲ့တမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့တမရဟာဩဇာကံဘဝမရောက်စေရပါဘူးတဲ့သူကဖိလစ်ပိုင်တမရဒူတာတေးလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ထပ်မာရီโกဆိုတဲ့သောတာရှင်တယောက်ကလည်းအခုသမရဥဝင်းမြင့်ဟာလည်းတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့သမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းပိုင်းမှလုပ်စေချင်ပါတယ်ပြည်သူအားကိုတဲ့သမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါအောင်ဆန်းစုကြည်အားကိုပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရာမပါစေချင်ပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျဲပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့အပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်သမရဦးထင်ကျော်တုန်းကဆိုလို့ရှိရင်ဒါရုပ်သေးတစ်ခုလိုပဲဒေါအောင်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုပ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်သမရတယောက်မှလုပ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီသမရသူ့ရဲ့လုပ်ပိုင်ခွင့်တွေကိုဘလောက်ထိဒီသမရဦးဝင်းမြင့်လက်ထက်မှာရောလုပ်နိုင်လိမ့်မယ်လို့ယူဆမိပါလဲရှင့်အဲဒါတာတင့်ဆွေအရင်ဆုံးဆွေးနွေးပေးပါလား
โอเคအဲကျွန်တော်တို့ခုထိဆွေးနွေးတဲ့အထက်မှာဟိုရုပ်သေးဆိုတဲ့စကားလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘာလို့မဆိုကျိုးလွတ်ပြီးတော့စီးလွတ်ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်တမတာပဲဖြစ်ဖြစ်နောက်တစ်ခါတခြားဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီသေယုဆောင်တော်မူကောင်းဆောင်ဟာကနေရတဲ့ဇလန်းအညာကတဲ့သဘောလိုတော့မြင်ကြရမယ်ဒီဇလန်းအရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇလန်းအရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့မြင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောသင့်ကြဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ခုတက်လာတဲ့သမတလည်းတက်နိုင်ကြိုးစားမယ်ဆိုတာကတော့မလုံးမတူကျွန်တော်တို့ဟိုဟိုယုံကြည်တယ်နောက်တစ်ခါသူရဲ့မင်းကွန်ရောသူရဲ့လှုပ်ဆောင်ချက်တွေရောဒီနေ့ NRI ပါတီပေါ်လို့ဆိုရလဲ NRI ဆိုတာဖြစ်တော့ပါတီရဲ့ဟလာဖြစ်တည်ပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကျစ်လက်လာတဲ့အနေအထားတနည်းအားဖြင့်အပြောင်းအလဲတွေအများကြီးလုပ်နေတဲ့ပါတီတစ်ခုရဲ့အဆိုအရခေါင်းဆောင်ဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီဘောအပြုတ်သဘောပတ်ကိုပို့ပြီးတော့ကျွန်တော်ကတော့ဟိုဟိုမြင်ထားတယ်ခင်ဗျာဒါကြောင့်လက်ရှိသမ္မတအတက်ဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်သမ္မတမင်းကုန်းလိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်အများကြီးမဖြစ်တော့မှဖြစ်တဲ့ဖြစ်တိုက်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇလန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ်
ဟုတ်ကဲ့ဒေါက်တာတင်းဆွေကျေးဇူးတင်ပါတယ်ရှင့်အခုကျမတို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်တို့ချို့ကိုလည်းဖိတ်ခေါ်ချင်ပါတယ်ပုံနာကျွန်းကကိုကျော်မြင့်တင်ရှိပါလားရှင့
်ဩဟုတ်ကဲ့ပါရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ပါမတော်ရှိဖြစ်စုံချုပ်ပုံမှာချေခံဥပဒေကိုမပြင်းစင်နဲ့ခင်ဗျာကာလာပလုံးမြန်မာနိုင်ငံမှာတော့တိတ်ပြီးတော့ဥပဒေပေါ်လင်းမှုတူတောင်းမှုတော့ရှိလာမှာမဟုတ်ဘူးလို့ထင်နေရှိပါတယ်ခင်ဗျာနောက်ပြီးတော့ ဟိုတိုင်းရင်တော့ဒီဘာလဲဆိုတိုင်းရင်တော့တိုင်းရင်တော့ဒီအဖွင့်ရည်တွေပေါ်ထူထောင်မှုရှိတယ်မလို့မထင်ပါဘူး။ဒါပေမဲ့ပြည်ထောင်ကြီးချင်းတွေလုပ်ဖို့ပို့လို့ရမယ်လို့ထင်ပါတယ်။တရားစီရင်တဲ့တက်တက်ပြီးတော့ကျွန်တော်တို့တရားကျွန်းတွေမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ဒီသိရတာပေါ့နော်ဒီတရားကျွန်းမှာကျွန်တော်တို့အခုတခုဖြစ်လို့ရှိရင်တရားကျွန်းကအချင်းချင်းပေါ့နော်လုံးချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်ကြတယ်တော်တော်ဖြစ်ပါတယ်ခင်ဗျာ။တရားစီရင်ရေးကိုလည်းဘာလဲဆိုတော့ကလာစကန်တက်တော့ရှိပါတယ်ဒီလဒီလ6လ6လပေါ့တစ်မိနစ်တစ်နေပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးတော့ပါဟောနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့ပတ်သက်ပြီးတော့ဟောတိကျမကန်မြန်ဆန်ဖို့အဲ့ဒါတော့ကျွန်တော်တို့ရှင်းပြဖို့လိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ခုနောက်ထပ်သောရရှင်ပြောက်ကိုလည်းဖိတ်ခေါ်ခြင်းပါတယ်ဒေါက်တာတန်တစ်မြင်းမူကပါ
ဟုတ်ကဲ့ခုတိုင်းပြည်မှာဖြစ်နေတဲ့အာရိလက်စားမှုတွေတရားရေးမှန်တမ်းရင်းရံမှုတွေဒီလိုရဲ့ဆန္ဒမပြေဝမှုရအဓိကခြေခံဥပဒေဟောင်းကြီးအောင်ဖြစ်ပါတယ်။သမရမှာလုတ်ပိုင်권ရှိပါတယ်။ပြည်သူလွတ်တော်ကိုတဝင်လာပေးပို့စီရင်ပါဒီခြေခံဥပဒေဟောင်းကြီးအကျင့်ရင်တိုင်းပြည်နဲ့မတင့်လျော်တော့ဘူး။ငြိမ်းချမ်းရေးကိုလည်းအခန့်အသားဖြစ်တယ်။နော်ကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူး။ဖွဲ့ဥပဒေခြေခံဟောင်းကြီးကိုဟုတ်လားလုတ်ခဲ့စဉ်တုန်းကလည်းနာကျစ်နော်မုံတိုင်းဘဝမှာအင်းအကျသူတင်မဲရီနဲ့ခါရတီပြုခဲ့တယ်ဖြစ်တဲ့တွေ့ပြည်သူလွတ်တော်ကိုသမားကနေတဝန်လာပေးပို့ပြီးတော့ဒီခြေခံဥပဒေဟောင်းကြီးကိုဖြတ်သိမ်းပေးဖို့စာပို့ပေးဖို့နိုင်ပါတယ်ခင်ဗျာအဲဒီမှာပြည်သူလွတ်တော်နဲ့လက်ခွဲဆုံးဖြတ်ပြီး50%ရခိုင်နှုန်းထောက်ခံမှုနဲ့ဖြတ်သိမ်းနိုင်ပါတယ်ပြည်သူဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေခံဥပဒေအဖြစ်ကိုရေးဆွဲပြီးတော့အုပ်ချုပ်မှသာရင်ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ခြင်းပါတယ်ရှင်။ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်။
ဟုတ်ကဲ့မြတ်။အခုကြောက်လာတဲ့တမရအသစ်နဲ့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့ဒီမိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအရင်တမရအိုက်တမ်ဆာလို့ရှင်အများကြီးပို့ပြီးတော့မျှော်လင့်ချက်ထားတယ်ခင်ဗျ။ပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတစုလို့ပြောလို့ရတယ်။ဟိုတမရအဝင်းမြတ်ကလည်းကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လိုမျိုးတမရဦးထင်ကျော်တော်ကလိုမျိုးတို့ဒေါန်ဆန်းစုကြည်လွှမ်းမိုးမှုအနေနဲ့သူ့မှာပို့ပြီးတော့ရော့ပီတော့တင်းတယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျာပြီးတမရတယောက်ရဲ့လုံပိုင်권နဲ့သူတမရတယောက်ရဲ့ဟိုရုပ်လုံးပေါအောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်တော့ဆိုသူ့ရဲ့တမရရုပ်လုံးကအိတ်မပေါဘူးတမရတယောက်ရဲ့လုံပိုင်권နဲ့သူ့မှာပြီးတော့3 6ခွင့်မရအောင်ဟိုသူတက်လာတဲ့တမရအစ်စ်ကိုကျွန်တော်တို့တမရတယောက်ရဲ့လုံပိုင်권နဲ့သူတမရတယောက်ရဲ့ရုပ်လုံးပေါအောင်လို့ဟိုတမရအစ်စ်ဦးဝင်းမြင့်ဆိုတာလေသူကန္နာဆိုကန္နာတော်တော်များများမှတဲဦးဝင်းလောက်ကံကဦးရေအရေးချင်းရှိတယ်လို့ပြောဖြစ်တယ်။အဲ့တော့ကျွန်တော်တို့တော့ကတော့သိုင်းနိုင်ငံရောက်အရွှေ့ပြောင်းအလုပ်သမားတွေအတွက်ဒီပြည်တွင်းမှာအလောက်ကံနေပုံမှုပြီးတော့ဖန်တီးစစ်ခြင်းနဲ့ဒီတွင်ရင်းနှီးမြှုပ်နှံမှုအဲ့ဒီ SME တွေဘာတွေအစတိုးတက်အောင်လို့ပြည်တွင်းမှာအလောက်ကံနေအများကြီးဖန်တီးပေးပြီးတော့ဒီပါရောက်နေတဲ့အလုပ်သမားတွေအတွက်ကိုလည်းခေတ်ဆက်ဆက်မှာကျွန်တော်တို့တမရနှစ်ဆက်ပြောင်းလာပြီးပါပြီ။တမရဦးသိန်းစင်လက်ထက်မှာကျွန်တော်တို့
ဟု
တ်ကဲ့ဒီသိုင်းနိုင်ငံရွှေ့ပြောင်းလို့ဒီမှာဖြစ်နေရောက်လာတယ်။တမရဦးသိန်းကျော်လက်ထက်မှာလည်းပြည်တွင်းလောက်ကံအခြေအနေသိပြီးတော့ဒီတက်တာတော်တက်လာတယ်မ
တွေ့ဘူး။ Okay, ကိုဇော်လက်ကတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံပြည်ပမှာလှုပ်လှုပ်နေတဲ့သူတွေပြန်လာပြီးလှုပ်လှုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လုပ်ကန်ခွင့်လန်းတွေဖန်တီးပေးဖို့အတွက်သမရအနေနဲ့လှုပ်ဆောင်ပေးစေချင်တယ်ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမြို့တက်ကဥလာထွန်းကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအသစ်ပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးလွတ်လပ်စွာတရားစင်ရေးကိုအုတ်မြစ်ချတိဆောက်တင်ပါတယ်တဲ့။တရားလွတ်တော်ကိုပြင်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ယုံကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျမတို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်သမရပဲတက်သမရလုတ်ပိုင်ခွင့်အပြည့်အဝမရှိနိုင်ပါဘူးဆိုပြီးတော့ Four Fingers ဆိုတဲ့ဒီသောရရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားတယ်ရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့ဦးရောက်မိုးစောအနေနဲ့ဟိုတခုလေးဝင်ဆွေးနွေးပေးပါရှင်အခုကသမရအစ်အနေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ပြည်သူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ကြုံရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုရင်ခင်ဗျာအခုကျွန်တော်တို့ပြည်သူတွေဒီတွားရလာနေတာထိုင်ရတဲ့ကိစ္စတွေမှာကြီးတန်းဆန္ဒဖြစ်နေတယ်အစီအဝါရဲ့အခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ့
ဒီလိုရင်းလဲမှာညှော်လင့်ချက်ပြန်ပြီးတော့ရှင်းတန်းလာလိမ့်မယ်လို့
ဟုတ်ကဲ့ဥပမာဆိုတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ကျမတို့အချိန်ဆေးသွားလို့ပါပေးနိုင်ဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးပဲအထူးတင်ပါတယ်ရှင်